ယေရှုသည်သခင်ဖြစ်တော်မူခြင်းအကြောင်းမိတ်ဆွေယေရှုလို့ခေါ်သောပုဂ္ဂိုလ်သည်လူများအားသာရအသက်ကိုပေးပိုင်သောဘုရားသခင်၏သားတော်အမှန်ဖြစ်ပါသလားယေရှုပြုလုပ်ခဲ့သောနမိတ်လက္ခဏာများကသူသည်ဘုရားသခင်၏သားတော်အမှန်ဖြစ်ကြောင်းကိုဖော်ပြနေပါသည်ဤကက်ဆက်ခွေကိုနားထောင်ကြည့်ပါအချက်ပေးသံကြားရသည့်အခါမှာနောက်ရုပ်ပုံကိုပြောင်းကြည့်လိုက်ပါရုပ်ပုံ1ခရစ်တော်မွေးဖွားခြင်းလွန်ခဲ့တဲ့နှစ်ပေါင်းများစွာကယေရှုဟာဣသရေလနိုင်ငံတွင်မွေးဖွားခဲ့ပါသည်ဒါပေမဲ့သူဟာတာမန်ကလေးတော်မဟုတ်ပါသူသည်အရေးကြီးသောကလေးတူဖြစ်ပါသည်သူ၏မိခင်သည်အပျိုကညာတူဖြစ်ပြီးသူ၏နာမည်ကမာရိလို့ခေါ်ပါသည်ယေရှု၏ဖခင်သည်စစ်မှန်သည့်တဆူတည်းသောဖျားသခင်ပင်ဖြစ်ပါသည်ယေရှုသည်တာမန်လူသားကဲ့သို့မမွေးဖွားမိမှာပင်သူသည်အသက်ရှင်ခဲ့ပါသည်သူသည်အစာဦးကတည်းကဖျားသခင်နှင့်အတူရှိခဲ့ပါသည်ယေရှုသည်ဤလောကကိုလည်းဖန်ဆင်းခဲ့ပါသည်သူသည်ဘုရားသခင်ထံမှလာသောဝိညာဉ်အသက်ကိုလူသားအားပထမဦးဆုံးပေးခဲ့တဲ့သူလည်းဖြစ်ပါသည်ဒါပေမဲ့လူသားတိုင်းသည်ထိုဝိညာဉ်အသက်ကိုဆုံးရှုံးသွားခဲ့ရပါသည်ဘယ်ကြောင့်ဆိုသောသူတို့သည်ဘုရားသခင်ဤလမ်းကိုလိုက်မိအစားစာရန်ဤလမ်းနှင့်တည်ခြင်းနောက်ကိုလိုက်ခဲ့ကြလိုပါပဲယေရှုသည်လူများအားဘုရားသခင်သည်မိခဲ့သောပုဂ္ဂိုလ်ဖြစ်ကြောင်းဖော်ပြရန်အတွက်ဤလောကသို့တိုးတငယ်တံတန်းယူဆောင်ပြီးကြွလာခဲ့ပါသည်။ကျွန်ုပ်တို့သည်ဘယ်လိုနီးလန်းအားဖြင့်ဘုရားသခင်ဤသားသမီးများပြန်၍ဖြစ်လာနိုင်မည်အကြောင်းကိုဖော်ပြရန်ကြွလာခြင်းဖြစ်ပါ